ရန်ကုန်မြို့ကနေဦးတော်လန်ရေးဆန္ဒပြသပိတ်တွေအချိန်ကာလနှစ်လကျော်လာချိန်အထိအကောင်းနေသေးဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကိုလက်နက်ကင်ဒီဘက်ကအကြမ်းဖက်ဖိနှိပ်တာတွေကြောင့်ပြည်သူတွေဘက်ကထိတ်တိုက်မတွေ့တော့သလိုလက်နက်ကင်ဒီဘက်ကလည်းကင်းမုံဆောင်ချောက်လန့်တာတွေရှိနေပါတယ်။ဒါပေမဲ့လည်းအာဏာရှင်စနစ်ကြာဆုံးရေးအတွက်ရတဲ့နည်းနဲ့ဆန့်ကျင်ကြတဲ့ရန်ကုန်ကလာတဲ့သပိတ်အချိန်တွေကိုမတ်စုမုံကပြောပြပေးမှာဖြစ်ပါတယ်။
အာနာသိမ်းခဲ့တဲ့စစ်အုပ်ချုပ်ရေးကောင်စီလက်အောက်ခံစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်ပစ်ခတ်မှုတွေကြောင့်ຫນွေဦးတော်လန်ရေးမှာကြာဆုံးခဲ့ရသူတွေကိုဆက်လက်ဆန္ဒပြနေတဲ့လူငယ်တွေကပန်းတွေနဲ့ဂုံပြုတ်ပေးခဲ့ကြတာပါကြာဆုံးသွားသူတွေရဲ့ခြေလန်းတိုင်းကိုမမေ့နိုင်သလိုရှေ့ဆက်ပြီးတော့ရှောက်လန်းကြမဲ့သူတွေရဲ့ခြေလန်းတွေမှာလည်းပန်းတွေပွင့်စေဖို့အတွက်ရည်ရွယ်တဲ့ဒီလှုပ်ရှားမှုကိုရန်ကုန်မြို့နေရာတော်တော်များများမှာဆင်နွှဲခဲ့ကြပါတယ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်တွေကိုလက်နက်ကိုင်ကြမ်းဖက်ဖြိုခွဲတာကြောင့်ကြာဆုံးသူတွေနဲ့ဒဏ်ရာရသူတွေဖမ်းဆီးထိန်းသိမ်းခိုင်လိုက်ရသူတွေများလာတဲ့နောက်မှာတော့ဆန္ဒပြသူတွေကပျောက်ကြားပုံစံနဲ့တပိတ်မျိုးစုံဆက်ပြီးဆင်နွှဲလာကြပါတယ်။လမ်းပေါ်ထွက်ပြီးတော့ဆန္ဒပြတာလက်နက်ကိုင်နေနဲ့ထိတ်တိုက်ရင်ဆိုင်တာကိုရှောင်ကျဉ်ခဲ့ကြတဲ့လူငယ်တွေဟာအာဏာရှင်တော်လှန်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေနဲ့စနစ်တကျလှုပ်ဆောင်လာနေတယ်လို့လူငယ်တဦးက VOA ကိုပြောပါတယ်။
အခုကအချိန်ကြီးကြည့်နေရဗျအစိုးရကခံနိုင်ပါနေလို့အဲ့ဒါတွေကြည့်ရလောက်တင်လာတယ်တော့သူတို့ကပြီးတော့ဆက်လုပ်သွားပါမယ်ကျွန်တော်အနေနဲ့ကတော့လောလောကျွန်တော်ပရိုက်တယ်မှာဗျပတ်စံတွေလိုက်ရှိတယ်နောက်ကြားတဲ့လူတွေပတ်စံကြည့်တယ်လိုအပ်တဲ့လူတွေလိုက်ရှိတယ်ကြီးကြီးတွေမှာအလူပန်တင်တယ်သူတို့လာပေးတဲ့ပတ်စံကြည့်တတ်တယ်ကျွန်တော်လိုအပ်တဲ့နေရာလိုက်လုပ်ပေးတယ်ကျွန်တော်အနေနဲ့တော့ဒါပေါ့ဘောပါဒီစနစ်တကျဖွဲ့လာတာအခုရှိရဗျအဲ့ဒီချင်းကြဖွဲ့လာလို့ကျွန်တော်တို့ကလုပ်ကျင်တယ်လို့လည်းလုပ်လို့မရဘူးပြောခွင့်လည်းမရှိဘူးကျွန်တော်ကတော့ဒီတိုင်းရှိကြတော့ဒီတိုင်းမဲ့သွားမှာပဲမရှိရှိတာနဲ့တော့ရအောင်တိုင်ပါမယ်
အာနာသိန်းနာရပောင်း60ကြာလာတဲ့အချိန်ထိအာနာရှင်စနစ်ကိုပြည်သူတွေဘက်ကကန့်ကွက်ဆန့်ကျင်တာတွေရှိနေတယ်လို့စစ်အုပ်ချုပ်ရေးကောင်စီဘက်ကလည်းရက်ကွက်အလိုက်အုပ်ချုပ်ရေးမှုခံတာနဲ့အေဇီးရင်တိုင်ရမဲ့စနစ်ကိုမြို့နယ်တချို့မှာပြန်ပြီးကျဉ်းသုံးနေပါတယ်။အခြေခံလူဒန်းစားအများဆုံးနဲ့ဆက်မှုဇုံတွေရှိတဲ့မြို့နယ်တွေမှာနေထိုင်နေကြတဲ့အဆောင်တွေလုံသားတချို့ဟာဒီစနစ်တွေချာမှအခက်တွေ့ပြီးတော့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်ပူပန်နေကြရတယ်လို့ကိုယ်တိုင်တွေ့ကြုံနေသူတဦးက VOA ကိုပြောပါတယ်။
ညာဘက်ကတော့ဒီဘက်မှာတော့ဟိုအတန်းဆွင့်ပြောအိမ်နေရတယ်အမလုံးကြုံဘို့အေးစင်းနေရတယ်တိုင်ရတော့ငင်းဆိုးနေနေတယ်နေနေရကျွန်တော်ကမတန်းဘူးမတန်းဘူးဆိုရင်အဆောင်ပါနေရတော့သူကအတင်းတောင်းတော့လည်းပေးရတယ်အတင်းတောင်းတော့ပေးရတယ်ဟိုမတန်းရင်ညသုံးသိန်းပါလို့ရမှာပဲဟိုတိုင်တော့တိုင်ပါတယ်လာတော့မဆွေးဘူးမဆွေးဘူးတချို့ CDN တွေရှိရယ်တချို့ရန်နန်း CDN ပြန်ဖြစ်သွားတယ်လူရှိရယ်ဆွေးုံနေပါလိမ့်ရှင်းနေတော့လဲဆိုတော့သူတို့ဝိုင်းရေးရပေါ့ကျင်းနဲ့လုံးဝမပုဂ္ဂလိကပိုင်းဆိုင်ရာအစိုးရပိုင်းဆိုင်ရာရဲ့ CDN လုံသားရဲ့ဒီလိုရှိတော့ပဲပြောကျွန်တော်တို့ဒီဘက်မှာဆိုလို့ရှိရင်လည်းကြုံရုံလိုပေါ့ကျွန်တော်ဒီဘက်လူမဲ့တပိတ်ကြီးလုံးတယ်ထက်တိုင်းတပိတ်လုံးတယ်ကျွန်တော်တို့အဲ့ဒီကြောက်ကြစနစ်နဲ့ရောတိုက်ခိုက်နေရုံပါပဲအဲ့ငိန်ဝါးလူတော့မရှိတော့
အာနာရှင်စနစ်ကိုနီလန်းပေါင်းစုံနဲ့ကန့်ကွက်ဆန့်ကျင်နေကြတဲ့အထက်မှာတော့နာမည်ကျော်လူသိများသူတွေကိုလည်းတက်မတော်အကြီးညိုပြတ်အောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်9ကကြီးနဲ့အေးအေးယူတာတွေခက်စိတ်စိတ်ရှိလာနေပါတယ်တမတော်ပြုတ်ခွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုနဲ့ပုံမှန်905ကကြီးနဲ့တရားစွဲခံထားရတယ်မှာတော့မော်ရယ်အမှုပညာရှင်ပိုင်တကုံလည်းဒီကနေ့မနေ့အစောပိုင်းမှာနေမှာဖမ်းဆီးခံခဲ့ရပါတယ်ဆန္ဒပြသူတွေအပေါ်မှာစစ်တပ်နဲ့ရဲကအကြမ်းဖက်အင်အားသုံးနှိမ်နှင်းတာကြောင့်အာဏာသိမ်းပြီးတဲ့2လကျော်ကာလအတွင်းမှာပဲတည်ဆုံးသူက998ဦးထိရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့ဧပြီလ9ရက်နေ့ကထုတ်ပြန်တဲ့စာရင်းမှာဖော်ပြပါရှိပါတယ်ဒါပေမဲ့ဒီရေတက်ကတော့ AAPBB ကကောက်ယူထားတဲ့တေဆုံးသူအရေးအတွက်သာဖြစ်ပြီးတကယ်တမ်းစစ်ကောင်စီရဲ့အကြမ်းဖက်မှုကြောင့်တေဆုံးခဲ့ရသူတွေဟာဒီထက်မကရှိနိုင်တယ်ဆိုပြီးတော့လဲထုတ်ပြန်ထားပါတယ်ရှင
်မတ်စုမွန်ပြောပြသွားတာဖြစ်ပါတယ်